လသမဂ္ဂလုံခြုံရေးကောင်စီကဆီးရီးယားနိုင်ငံမှာအပြစ်ခတ်ရေးဆေးရေးတေချောင်းစောင့်ကြည့်ခဲ့ခံနိုင်ဖို့နိုင်ငံတကာလိလာသူအဖွဲ့ဆေးလွှတ်ဖို့ဆုံးဖြတ်တာကိုတရုတ်နဲ့ရုရှားတို့ကအထူးထူးခြားခြားထောက်ခံလိုက်ကြပါပြီ။စနေနေ့မှာလုံခြုံရေးကောင်စီကဆီးရီးယားဆူရနဲ့လက်နက်ကင်တိုက်ခံတွေအကြားပြုလွယ်ပြက်လွယ်ဖြစ်နေတဲ့ဒီအပြစ်ခတ်ရေးရေးသဘောတူညီချက်ကိုပြန်ထိန်းနိုင်ဖို့လက်နက်မပါတဲ့စစ်မှုထမ်းစောင့်ကြည့်ခဲ့ခတ်သူ30ဦးပါတဲ့ပနာမအဖွဲ့တစ်ခုကိုဆေးလွှတ်နိုင်ဖို့တခဲနဲ့မဲပေးထောက်ခံလိုက်ကြပါတယ်။အစိုးရတပ်တွေကအထိုက်ခံတွေအဓိကရှိရာ Homes မြို့ကိုလက်နက်ကြီးပစ်နေတဲ့ကြားကခက်ခက်ခဲခဲဆက်ထိန်ထားတဲ့ဒီအပြစ်ခတ်ရေးဆေးရေးဆိုင်ရာသဘောတူညီချက်တွေကိုအကောင့်တွေဖော်မှုနဲ့ပတ်သက်ပြီးဒီအဖွဲ့ကအစီရင်ခံပေးရမှာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အာရဗ်ဖွဲ့ချုပ်တွေရဲ့အထူးတန်ကိုယ်စားလှယ်ကိုဖီအာနန်ကဂျာဝင်ဆီဆက်ပေးထားတဲ့ဒီအပြစ်ခတ်ရေးဆေးရေးစာချုပ်ထဲမှာတပ်တွေအားလုံးမျိုးတွေကနေဆုတ်ခွာပေးကြဖို့ဆီးရီးယားဆိုးရဘက်အနေနဲ့လည်းအထိုက်ခံတွေပေါ်အကြမ်းဖက်ဖြိုခင်းတာတွေရပ်တန့်ပေးဖို့နဲ့တပုံတွေဘက်ကလည်းတိုက်ခိုက်တာတွေရပ်တန့်ပေးဖို့တွေပါဝင်ပါတယ်။ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကလည်းဒီအကြမ်းဖက်မှုတွေနဲ့တပ်ရုပ်ရေးကိစ္စတွေအတွက်ဆီးရီးယားဆိုးရဘက်မှာအဓိကတာဝန်ပိုရှိတယ်လို့စနေနေ့မှာကြေညာချက်ထုတ်ပြီးသတိပေးလိုက်ပါသေးတယ်။ဒီကြေညာချက်ထဲမှာမစ္စတာဘန်ကီမွန်က AP 20ရက်နေ့ကြာရင်လည်းဆီးရီးယားနိုင်ငံမှာထွက်ပြေးနေရတဲ့ဒုက္ခတွေအနေဆုံးတသန်းကိစ္စကိုလည်းဆွေးနွေးဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်ခင်ဗျာ။